မန္တလေးတိုင်းသိင်းကြီးမြို့နယ်နန်းဦးလွင်ကျေးရွာအုပ်စုမှာရှိတဲ့မဟာဒါအားလိုက်နဲ့မလွတ်တဲ့အိမ်တွေကိုကြံပိတ်ရဲ့အပီးဖြတ်သိမ်းပေးဖို့အာဏာပိုင်တွေကသတိပေးထားပါတယ်။ဖြတ်သိမ်းပေးရမယ့်အိမ်ဆောင်စုတွေကတော့အခုလိုအချိန်မှာနေထိုင်မှုနေရာခက်ခဲနေတယ်လို့ဆိုကြပါတယ်။ဒီကြောင့်သတင်းပေးဖို့ထားတာကိုမတ်သိင်းကြီးကပြောပြမှာပါ။
ပသိမ်ကြီးမြို့နယ်နန်းဦးလွင်ကျေးရွာအုပ်စုကကံခေါက်ဂုံးတန်းနဲ့တဲကုန်းရွာမှာရှိတဲ့တချို့အင်ဂျီရီဟာဆေရိုကြီးအောင်ပင်လယ်မဟာဒါအလိုက်ဧရိယာအတွင်းမှာရှိလို့ဧပြီလ၄ရက်နေ့နောက်ဆုံးထားပြီးဖျက်သိမ်းပေးရမယ်လို့နေပြည်တော်လျက်စစ်ဌာနကသတိပေးစာထုတ်ပြန်ထားပါတယ်။ဖျက်သိမ်းရမယ့်အထက်မှာပါတဲ့နေထိုင်သူတွေကိုဧပြီလ၁ရက်နေ့ကခေါ်ယူတွေ့ဆုံခဲ့ပြီးဖျက်သိမ်းမဲ့အကြောင်းကိုထပ်ပြီးသတိပေးလာတယ်လို့ကံကောက်ရွာသားတဦးကပြောပါတယ်
မယနီရောဒီအဖြစ်ပြရမယ်ကြံပြီးရင်တော့လုံးဝအပြစ်တိုင်းဖြစ်ရမယ်ကြံပြီးလို့20ရက်ဒီမှာမဖြစ်လို့ရှင်တော့သူတို့ကိုယ်တိုင်လာဖြစ်မယ်လို့ပြောတယ်နော်ပစောပိုင်းကတော့ဒီနေ့နေ့လေဒီအစည်းအဝေးကတော့တနာရီအစည်းအဝေးဆိုတော့ကျွန်တော်တို့အင်ရှင်ဒီဘက်ကတော့မဖြစ်ရအောင်ညှိနှိုင်းမလားဆိုပြီးရောဥပဒေကြတာပေါ့ဗျာဒါပေမဲ့ပို့သူတို့ဆက်သားနေတဲ့တမန်ကြီးနေဆိုတော့ဘယ်သူမှမပြောရတာနဲ့မပြောခဲ့ကြရဘူးကျိုးအင်ရှင်ဒီအမေရောအမျိုးသမီးတွေဆိုမိုးရိုးနေကြတာဗျာတော့ဆိုဒီဘလို့မှနေဖို့ရာဟိုအလုံးပိုင်းမစမီးတဲ့လူချင်းမှနေဖို့ထိုင်ဖို့ဘိုးတော်ရှာဖို့ကမလွယ်ဘူးလေအဲ့တော့ဗျာအိုးမဲအိမ်မဲတွေဖြစ်ပြီးဆိုပြီးတော့တချို့ဆိုရင်မိုးရိုးနေကြတာအမေအင်ရှင
်ဖြတ်သိမ်းခံရမယ့်အင်ဂျီတွေကမီတာဘုံတွေကိုတော့မတ်လ30ရင်းနေကြတဲ့ကလာဖြုတ်သွားပြီလို့ဆိုပါတယ်ဒါအလိုက်ဧရိယာတွေချက်ရောက်နေတဲ့အင်ဂျီဘောင်းက600ဝန်းကျင်လောက်ရှိတယ်လို့လည်းပြောပါတယ်
အိမ်မင်းလည်းဖြတ်ပြရမယ်ဒီချမ်းအတော့ဘာမှလူနေလို့မရဘူးဒီထဲမှာတော့ဟိုတစ်ပင်တွေပါလေတော့စိုက်ချင်စိုက်လို့ရတယ်ရတယ်လို့ပေါ့အဲ့လိုပုံစံမျိုးပဲပြောသွားတယ်ဒီကံကောက်ရွာမှာပဲအိမ်အင်ဂျီ200ချောရှိနေတယ်ဒီမီဂျိုးတွေမီဂျိုးတစ်လျှောက်လုံးကတော့600မီတာလောက်ရှိတယ်လို့အဲကျွန်တော်တို့သိရတယ်ပေါ့
မဟာဒါအလိုက်နဲ့အကွာအဝေး85ပြည်အတွင်းမလွတ်တဲ့အင်ဂျီတွေဖျက်သိမ်းပေးရမှာပါအခုဖယ်ရှားရမယ့်အင်ဂျီတွေကကျိုးနဲ့မလွတ်တဲ့အင်ဂျီတွေဖြစ်ပြီးကြီးရွာထဲမှာရှိတဲ့အိမ်တိုင်းလူလူဖျက်သိမ်းပေးရမှာမဟုတ်ဘူးလို့နောက်ထပ်ရွာခံတဦးကပြောပါတယ
်အရင်လိုသိတာကတော့ဒီကျိုးအောက်မလွတ်တဲ့ဟာပဲဖယ်ရှားလိုက်နဲ့တခြားဟာတွေကကြီးရောမဟုတ်ဘူးသူကလည်းသူမျိုးနဲ့သူဝယ်ထားပြီးနေတဲ့ဟာတွေဒီကွာသူဖယ်ခိုင်းတာကကျိုးအောက်မလွတ်တဲ့ဟာတွေကိုပဲဖယ်ခိုင်းတာဒါကြတော့အနီလိုဘက်ကကျတော့ကျိုးလည်းလွတ်တဲ့တိုင်းပို့ပေါ်တော့တိုင်းလည်းမရှိဘူးကျိုးလည်းလွတ်တယ်ဆိုတော့အလားတည်းမရှိဘူးဖေရှားခိုင်းတဲ့ပိုင်းမရှိဘူ
းနေပြည်တော်လျှက်စစ်ဌာနကထုတ်ပြန်စာမှာတော့အခုဖေရှားမယ်နေအိမ်တွေဟာကျူးကျော်အဆောက်အုံတွေဖြစ်ပြီးတော့သတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာမဖြစ်သိရင်သူတို့ကိုယ်တိုင်ဖေရှားရှင်းလင်းသွားမယ်လို့သတိပေးထားပါတယ်ဒါပေမဲ့နေထိုင်သူတွေဟာအဲ့ဒီနေရာကိုအကွက်ရရောင်းချိန်မှာတန်ရာတန်ကြီးပြီးဝဲချရတာဖြစ်ပြီး